ချီအာရှာနဲ့ပစိဖိတ်ရေးရာအမေရိကန်ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ကိုနှစ်ရက်ကြာတွားရောက်ခဲ့ပြီးတော့ပြဿနာဖြစ်နေတဲ့လူမျိုးစုနှစ်ခုကြားအတူရှင်တွဲနေထိုင်နိုင်အောင်ဘလို့ထိထိရောက်ရောက်ကင်တွယ်ဖြစ်ရှင်းမလဲဆိုတာတွေကိုဒေသခံအဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးကြကြပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒေသခံ NGO အဖွဲ့အစည်းတွေအပြင်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာခဲ့ကြပါတယ်။အပြည့်အစုံကိုတော့ဘန်ကောက် VOE ရုံးခွဲကနေဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ဘျွန်းနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဒက်ရက်မစ်ရှယ်တို့ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာရခိုင်ပြည်နယ်ဘူးတီတောင်မောင်တော်မြို့တို့ကိုစက်တင်ဘာလ၈ရက်နေ့ကရောက်သွားကြတာဖြစ်ပြီးအဲ့ဒီမှာရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့ကြတာပါ။စက်တင်ဘာလ၉ရက်နေ့နောက်တစ်နေ့မှာတော့စစ်တွေမြို့ကိုရောက်လာကြပြီးအဲ့ဒီမှာလူထုအခြေပြုလူမှုအဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တာပါ။အမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့နေလဲစားဆိုင်ရင်ဘာသာမတူလူမျိုးမတူသူလူမျိုးစုနှစ်ခုအကြားအတူရှင်တွဲနေထိုင်ရေးနဲ့ဒီကိစ္စကိုဘလို့ထိတိယောက်ယောက်ကန်ထွဲဖြစ်ရှင်းကြမလဲဆိုတာတွေကိုအပြန်အလှန်ဆွေးနွေးပြခဲ့တယ်လို့ဒီစီအိုဘက်ကိုတက်ရောက်ခဲ့တဲ့ဝင်လက်ကျေးလက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းအကြီးအကဲဦးကျော်စောဦးကပြောပါတယ်
။ဒီဘက်ကတော့အဓိကဥတည်ပြီးတော့ဘယ်ဖက်ကိုပြောနေလဲဆိုတော့အဲ့ဒီကိုယ် assistant ပေါ့အတူရှင်တွဲနေထိုင်ရေးဘယ်တော့ဖြစ်နိုင်မှာလဲစစ်တွေမျိုးမှာပေါ့နော်အဲ့ဒီဘက်ကို plan လို့ဟုတ်တယ်တော့ပါဒီဘက်ကလူတွေပြောတဲ့သဘောထားကနေနေတော့ဒီရခိုင်နယ်ဘက်ကလည်း psychological trauma တော်တော်ခံစားသွားတယ်အခုတခါမှသာမဟုတ်တထောင်ကွာ42ခုနှစ်ကလေးကခံစားသွားကြရတာရှိတယ်ဆိုတော့အဲ့ဒါအတွက်အချိန်နည်းနည်းစောင့်ပါလိမ့်မယ်လို့ကျွန်တော်တို့ပြောပါတယ်သူစရံပြောတဲ့ theme တစ်ပွင့်ပါတာကတော့ဟုတ်ပြီလူအခွင့်ရေးတို့ဘာတို့မဆွေးနေပေါ့နော် citizen right တို့ human right တို့မဆွေးနေနဲ့လောလောဆယ်လက်တွေ့အခြေအနေကဒီမြေပေါ်မှာတင်ကလေးရှစ်သိန်းကျော်ရှိနေတယ်အဲ့ဒီရှစ်သိန်းကျော်နေတဲ့အတွက်အဲ့ဒီရှစ်သိန်းကျော်နဲ့ဒီကနေခံနေတဲ့ပြဿနာရှိနေတယ်ဆိုတော့ဒါကိုပိုပြီးကောင်းတော့အောင်ပဋိပက္ခတွေပြင်ရင်တော့အောင်ပြီးတော့ဒီကလူတွေနောက်ပိုပြီးကောင်းမွန်တဲ့အနာကတည်ဆောက်နိုင်အောင်ဒီလူတွေကိုအတွက်အတိအမှတ်ပြုပေးပြီးတော့ဆက်ပြီးတော့ကျွန်တော်တို့ solution ဆောင်ရမယ်ဆိုတဲ့သဘောကိုပြောပါတယ
်ဒီပြဿနာဟာရခိုင်ပြည်နယ်ထဲမှာဖြစ်တယ်ဆိုပေမဲ့လည်းဒေသခံရခိုင်လူမျိုးတွေကသူတို့နဲ့အခုဖြစ်တဲ့သူအများစုဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကဝင်လာတဲ့ဘင်္ဂါလီလူမျိုးတွေပါဝင်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရမှလည်းတာဝန်ရှိတယ်လို့ယူဆနေတဲ့ကိစ္စကိုသူ့အနေနဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဘက်ကိုပြန်တင်ပြခဲ့တယ်လို့ဦးကျော်စောဦးကပြောပါတယ
်အတိအကတော့ဘင်္ဂလားဒေ့ရှ်ကလက်မခံဘူးလေဗျာသူတို့ဘက်ကတာဝန်ရှိတဲ့ဥစ္စာကိုလက်မခံတဲ့အတွက်လက်ခံလိုက်ရင်လေဒီပြဿနာရဲ့ solution ထဲမှာဒီတစ်ပိုင်းအနေနဲ့ဘင်္ဂလားဒေ့ရှ်ကသာတာဝန်ယူမယ်ဆိုရင်ဒီပြဿနာကတော်တော်လေးပြေလည်နိုင်တဲ့သဘောရှိပါတယ်အဲ့ဒါကိုလေကျွန်တော်တို့ပြောခဲ့ပါတယ်သူတို့ suggest လုပ်တာတော့မဟုတ်ပါဘူး suggest လုပ်တဲ့သဘောပြောမှလားပဲသူတို့အဲ့ဒီဘက်ကနေနည်းနည်းပြောတာပေါ့နော်ပြောတော့ကျွန်တော်တို့ကလည်းဒါကိုကျွန်တော်တို့ဘက်အကြီးပဲလုပ်ရမှာမဟုတ်ပဲအဓိကတာဝန်ရှိသူဖြစ်တဲ့ဘင်္ဂလားဒေ့ရှ်ဘက်ကလည်းတာဝန်ယူရမယ်ဆိုတဲ့သဘောမျိုးပြောပါတယ်။သူတို့လည်းနောက်ဘင်္ဂလားဒေ့ရှ်ကိုသွားပြီးတော့အဲ့ဒါနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတယ်လို့ပြောသွားပါတယ
်။အခုဖြစ်သွားတဲ့ကိစ္စနဲ့ပတ်သက်လို့ပြည်တွင်းပြည်ပအမြင်သဘောထားတွေကတော့အမျိုးမျိုးထွက်ပေါ်နေတာပါ။နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအပါအဝင်အနောက်နိုင်ငံအစိုးရတချို့ကမြန်မာအစိုးရရဲ့ကင်တွယ်ဖြစ်ရှင်းမှုနဲ့ပတ်သက်လို့အားနည်းချက်ရှိတာတွေကိုဝေဖန်ထောက်ပြခဲ့ကြပါတယ်။မြန်မာနိုင်ငံသားအများစုကတော့သမရဦးသိန်းစင်ရဲ့ယက်တိကျနဲ့ပတ်သက်လို့အစောပိုင်းမှာထောက်ခံမှုအပြည့်အဝပေးခဲ့ပေမဲ့ဒီကိစ္စမှာဓာတ်ရိုက်ပါဝင်ပတ်သက်တဲ့ဆိုတဲ့ဆူဆွေးချက်တွေနဲ့ဖန်ဆီးထားတဲ့ INGO ခေါ်ကုလသမဂ္ဂအဖွဲ့အစည်းတွေမှာတာဝန်ထမ်းဆောင်နေတဲ့ဒေသခံဝန်ထမ်းတွေကိုပြန်လွှတ်ပေးလိုက်တဲ့အပေါ်မှာတော့ကျေနပ်မှုမရှိကြောင်းထုတ်ဖော်ပြောဆိုကြပါတယ်။သမရကစုံစမ်းရေးကော်မရှင်ဖွဲ့ပြီးတော့ကော်မရှင်အနေနဲ့အခုအချိန်မှာလုပ်ငန်းတွေစတင်လှုပ်ဆောင်နေပေမဲ့လည်းနှစ်ဖက်တင်းမာမှုတွေကတော့လက်ရှိအချိန်ထိရှိနေတော့မယ်လို့ဦးကျော်စောဦးကဆက်ပြောပါတယ်။
tension ကရှိပါတယ်ခင်ဗျာ tension ရှိသေးတယ်ဆိုတာကိုပြောမယ်ဆိုရင်ပြီးခဲ့တဲ့တပတ်ကျော်လောက်ကဖြစ်မလားမသိဘူးစစ်တွေဈေးတွေကိုဘင်္ဂလီလူမျိုးတချို့စစ်တွေမျိုးအပြင်ဘက်ကရော်တွေကယူစားတဲ့ဘင်္ဂလီလူမျိုးတချို့ကိုလုံခြုံရေးအဆောင်ချောင်းနဲ့ဈေးဝယ်ဖို့ခေါ်လာတဲ့ကားသုံးစီးနဲ့ပေါ့နော်သူတို့ဈေးဝါးကိုရောက်တယ်ဆိုတာနဲ့အဲဒီရခိုင်လူမျိုးတွေဈေးတွေရောက်နေတဲ့ဈေးသူဈေးသားရဲ့ဗုဒ္ဓဘာသာတွေကသူတို့ချက်ချင်းလူအုပ်ဖြစ်သွားတာပေါ့နော်ရောက်တယ်ဆိုတာကြားတာနဲ့သူတို့တုံ့ပြန်မှုကအဲလိုဖြစ်နေတာပေါ့တက်ချက်အဲ့တော့ tension ရှိနေတ
ယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့နေပြည်တော်မှာနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးတော့သူတို့ခီးစဉ်ကိစ္စတွေကိုဆွေးနွေးပြတယ်လို့နိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးဦးစောထေးက VOE ကိုပြောပြပါတယ်
။သူတို့နိုင်ငံသားရေးဝန်ကြီးဌာနတောင်းရှိသူတွေအဓိကသူတို့ခီးစဉ်ကိစ္စတွေနောက်ဆုံးဖိုင်နဲ့တခြားဟိုဘက်က message တွေပါနေပေးမှာပေါ့နော်ဒါပါ
ရှီအာရှာနဲ့ပစိဖိတ်ရေးရာအမေရိကန်ဒုလက်ထောက်နိုင်ငံရေးဝန်ကြီးဂျိုးဆက်ဘျွန်းနဲ့တာမာကြီးဒက်ရက်မစ်ရှယ်တို့နဲ့အတူလူ့အခွင့်အရေးဒီမိုကရေစီနဲ့အလုသမားရေးရာဒုလက်ထောက်နိုင်ငံရေးဝန်ကြီးလူဦးရေဒုက္ခသည်နဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဒုလက်ထောက်နိုင်ငံရေးဝန်ကြီးတို့အပြင်တောင်နဲ့ အလဲပိုင်းအာရှတိုက်ဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးတို့လည်းလိုက်ပါလာကြတာဖြစ်ပါတယ်။ဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုဆက်ဘျွန်းနဲ့ကိုယ်စားလှယ်ဖွဲ့ဟာမကြာခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှဖြစ်ပြီးကော့ခ်ဆစ်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုလည်းတွားရောက်လေ့လာမယ်လို့သိရပါတယ်ခင်ဗျာ။